သမရဦးတင်ကျော်ဟာဒီကနေ့မနေ့ပိုင်းကလာအိုနိုင်ငံကိုနေချင်းပြန်ခီးစဉ်တစ်ခုသွားပြီးညနေပိုင်းကပြန်ရောက်လာပါပြီ။မြန်မာနိုင်ငံမှာရသားဦးဆောင်တဲ့အစိုးရအဖွဲ့တက်လာပြီးနောက်ပိုင်းပထမဆုံးသွားတဲ့ဒီဘက်ခီးစဉ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်လည်းလိုက်ပါသွားပါတယ်။သမရဦးတင်ကျော်နဲ့ဇနီးဒေါ်စုစုလွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကြံကြားရေးဝန်ကြီးဒေါက်တာဖေမျိုးတို့ကိုလာအိုနိုင်ငံခီးစဉ်အသွာအပြန်မှာဒုတိယသမရ2ဦးတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားအဆင့်မြင့်တာဝန်ရှိသူတွေကနေပြည်တော်လေစိတ်မှာအသွာတွေကလိုက်ပို့ကြတယ်လို့အပြန်မှာလည်းကြိုဆိုကြပါတယ်။သမရဦးတင်ကျော်နဲ့အဖွဲ့ကလာအိုသမရဘွန်ညန်းဘူရချစ်ကဗီယန်ကျန်းပြူလိုလေးစိမှာကျူစွန်နှုတ်ဆက်တာကိုလာအိုနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကထုတ်လွှင့်ပြသပါရယ်လာအိုသမရဟာပြီးခဲ့တဲ့ EP လကရွေးကောက်တင်မြှောက်ခံထားရတာပါကျူစွန်ဝက်ခန္ဓာပြီးတဲ့နောက်နိုင်ငံကောင်းဆောင်တွေဆွေးနွေးကြတာမှာတော့ကုန်သွယ်ရေးရှင်နှီးမြှုပ်နှံမှုပညာရေးခီးသွွားလုပ်ငန်းတယ်ယူပို့ဆောင်ရေးကဏ္ဍတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေပါဝင်တယ်လို့လာအိုနိုင်ငံရဲ့သတင်းတွေကပြောပါရယ်လာအိုနိုင်ငံဟာအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်ပြီးစက်တင်ဘာလကျရင်အာဆီယံထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပဖို့ရှိပါတယ်